ဆရာနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်ဒီဘက်ကမနီကအကြမ်းဖက်ဖြိုခွင်းခဲ့ပြီးတဲ့နောက်ရန်ကုန်နဲ့မန္တလေးပါဝင်နိုင်ငံတော်မှာဆန္ဒပြပွဲတွေဟာဒီနေ့မှလည်းအချိန်ဟုန်နဲ့ဆက်လက်ဖြစ်ပွားနေပါတယ်။မန္တလေးမြို့မှာဆိုရင်လည်းဒီနေ့မှဆန္ဒပြတဲ့သူပိုများလာခဲ့ပြီးတော့တိမ့်နေချီရှိတယ်လို့ဆန္ဒပြခေါင်းဆောင်တဦးကပြောပါတယ်။ဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်နိုင်ကအပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။မလေးမြို့မှာငြင်းငြမ်းသောဆန္ဒပြတဲ့သူတွေကိုအာဏာပိုင်တွေဘက်ကမနေ့ကအကြမ်းဖက်ဖြိုခွဲခဲ့ပြီးတဲ့နောက်ရုပ်ကန်တွေဟာဒီနေ့တစ်မျိုးလုံးအနက်ဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူဥယေဟာတိမ့်နဲ့ချီရှိခဲ့တယ်လို့ဆန္ဒပြပွဲကိုဦးဆောင်သူတူဖြစ်တဲ့ဒေါက်တာတေဇာဆန်းက VOE ကိုပြောပါတယ်
။ခင်ဗျာဒီနေ့ဆိုရင်မနေ့ကဖြစ်ခဲ့တဲ့အကြမ်းဖက်မှုပေါ်အခြေပြုပြီးတော့လူလူအင်အားပိုလို့တောင်မှကောင်းလာတာကိုကျွန်တော်တွေ့ရပါတယ်ခင်ဗျာကျွန်တော်တို့ဒီနေ့ဆိုရင်ဒီပေါ့နော်မနေ့ပိုင်းနေ့တစ်ပတ်ကျွန်တော်တို့ဒီဈေးရိုတော်မှာပေါ့84လမ်းဘူချုံအောင်ဆန်းလမ်းပေါ့နော်ပုံမှာထိုင်တပိတ်ကျွန်တော်တို့တပ်ပေါင်းစုအားလုံးတပိတ်ပြင်အားစုပေါင်းစုံကျွန်တော်တို့ထိုင်တပိတ်ပေါ့နော်လူလူဆန္ဒပြပွဲကိုကျွန်တော်တို့ဆောင်ရွက်ခဲ့ပါခင်ဗျာလူလူအင်အားနေနဲ့တိတ်နေချီပြီးတော့ရှိပါတယ်ကျန်တဲ့တနေကုန်လည်းပဲကျန်တဲ့တစ်မျိုးလုံးမှာလည်းပဲကျွန်တော်တို့လူလူဆန္ဒဖော်ထုတ်ဖို့တွေကကျွန်တော်တစ်မျိုးလုံးအနှံ့ဖြစ်နေတာကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျာအဲ့တော့လူလူရဲ့ဒီဒီမိုကရေစီရေးတောင်းဆိုတဲ့ဆရာနာရှင်သက်ကြီးတောင်းဆိုတဲ့ရတော့ကျွန်တော်တို့အင်မတန်ကျွန်တော်တို့အားရတဲ့ကောင်းတဲ့လုံးဝနောက်တွန်သွားတာကိုမရှိပါဘူးခင်ဗျာ
ဆိုတော့မြို့ရဲ့အနေထားကရောဘယ်လိုရှိလဲဗျ
ကျွန်တော်တို့တံတူလုံးကတော့ဒီနေ့ပေါ့နော်ကျွန်တော်တို့ဒီမနေ့ကလောက်သွားတဲ့ဒီကျွန်တော်တို့မနေ့ကကျွန်တော်ကြုံရတဲ့အကြမ်းဖက်လူရဲ့ပုံမှာလုံးဝကျွန်တော်တို့ဒီစန့်ကျင်တယ်ကန့်ကွက်တယ်ရှုတ်ချတယ်ပေါ့လုံးဝအလိုမရှိဘူးဒီမန်လေးမှာလောက်ခဲ့တာကျွန်တော်တို့လောက်ခဲ့တဲ့ဟိုတံတူလုံးမှာလောက်ခဲ့တာလူလူသိနေချီပြီးတော့ကျွန်တော်တို့ဒီတပြေးညိုးတော်လန်ရေးဆိုတော့ကျွန်တော်တို့လောက်ခဲ့ပါတယ်ကျွန်တော်တို့ဒီအောင်တပြေးဘန်းတွေကိုကျွန်တော်တို့ကန့်ဆောင်ပြီးတော့ကျွန်တော်လူလူအနေနဲ့ပေါ့နော်ဒီအကြမ်းဖက်လူရဲ့တွေကိုလုံးဝကန့်ကွက်တယ်ဒီချိန်မှာကြောက်နေမှလည်းမဟုတ်ဘူးကျွန်တော်တို့ရဲ့ဒီဆက်လက်ပြီးတော့တိုက်ပွဲဝင်သွားမယ်ဆိုတော့ကျွန်တော်တို့အောင်တိတ်အောင်နမိတ်ကိုယူပြီးတော့ကျွန်တော်တို့မန်လေးဟာဆက်လက်ပြီးတော့ပန်းပန်လေးပါပဲဆိုတော့နမိတ်ကိုကျွန်တော်တို့ပေါ်ရဲ့အနေနဲ့တပြင်းညွတော်လန်ရေးဆိုတော့ကျွန်တော်တို့မန္တလေးလူလူတရဲလုံးဝဆင်နွှဲခဲ့ပါတယ်ခင်ဗ
ျလုံချုံရေးတွေဘက်ကအနေထားရောဘယ်လိုရှိလဲဗျအ
ဲလုံချုံရေးတွေကတော့သူတွေလည်းကျွန်တော်တို့ထိုင်တဲ့ပိတ်ဆန္ဒပြပွဲရဲ့ပုံဝင်ခြင်းမှာတောက်လျှောက်ရှိနေတဲ့အပေါ်မှာလည်းကျွန်တော်တွေ့ရတယ်ဒီစနိုက်ပါကင်ဆောင်ထားတဲ့ဒီလုံချုံရေးအင်အားတွေရဲကားတွေဒီစစ်တပ်ကားတွေတွေ့ရတယ်ကျွန်တော်တို့နဲ့တိုက်ရိုက်ဒီနေ့အနေနဲ့ကျွန်တော်တို့အင်အားစုကြီးနဲ့တော့တိုက်ရိုက်တွေ့တာတော့မရှိဘူးသူတို့ရဲ့အနေထားလူထုတအားများတဲ့နေရာမှာဆိုရင်တော့ဝင်လာတာမရှိဘဲနဲ့လူထုအင်အားနည်းနည်းနေတဲ့နေရာတွေမှာတော့သူတို့ကအင်အားပြပြီးတော့ချင်းချောက်တာမျိုးတွေရှိနေတယ်ဆိုတော့ကျွန်တော်တို့တွေ့ရပါတယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့ထိတ်တိုက်တွေ့မှုတစုံတရာဒီနေ့မှာဖမ်းဆီးတာတို့ဘာလို့ရှိလာ
ကျွန်တော်အခုပြောတဲ့အချိန်ကြီးတော့မရှိသေးပါဘူးခင်ဗျကျွန်တော်တို့မကြားရသေးပါဘူးခင်ဗ
ျဟုတ်ကဲ့မနေ့ကဖြစ်ခဲ့တဲ့ဥစ္စာမှာနောက်ဆုံးသိရတဲ့လောက်ကဘလောက်ထိထိခိုက်ဒဏ်ရာရရှိမှုရှိလဲ
ဟုတ်ကဲ့လုံးဝတဲ့နိုင်ပိုင်းကကျွန်တော်တို့ကြားရတာနောက်ထပ်တစ်ယောက်ကျွန်တော်တို့အကွယ်ဆုံးသွားတယ်ပေါ့နော်ဒဏ်ရာနဲ့ပေါ့နော်အဲ့တော့ကျွန်တော်တို့အခုဆိုရင်တော့တေချာတာအဲ3ယောက်ပေါ့နော်3ဦးကွယ်ဆုံးဆုံးမသွားပါပြီဒဏ်ရာအပြည့်ထန်ရတဲ့ပုံစံတွေလည်းကျန်ပါသေးတယ်ကျွန်တော်တို့ဒီပစ်တဲ့ဒီတနက်ကြီးတွေကတကယ်ကြီးစစ်ကြီးမယ်နေနဲ့ပစ်တာဖြစ်တဲ့အတွက်နောက်ကျွန်တော်တို့ဒီစနိုက်ပါနဲ့ပစ်တာတွေရောကျွန်တော်အများကြီးတွေ့ရတယ်အများကြီးကျွန်တော်ထိကတ်ဒဏ်ရာရတဲ့လူတွေကတော့အ ਨੇ ဆုံးကျွန်တော်တို့40ကျော်ရှိတယ်လို့ဖန်စီခံထားတဲ့ပုံစံတွေလည်းယာနဲ့ရှိပြီးတော့အခုချိန်ထိကျွန်တော်တို့အဆက်အသွယ်လည်းမရဘူးဘယ်ကိုခေါ်သွားတယ်ဆိုတော့လည်းမသိဘူးကျွန်တော်တို့ဖန်စီခံရတဲ့မိသားစုဝင်တွေကလည်းအခုဆိုရင်ပေါ့နော်ဘယ်လိုဆက်သွယ်လို့ဆက်သွယ်ရမယ်မသိတဲ့အနေအထားဖြစ်နေပါတယ်ခင်ဗျအ
ဲ့တော့ဒီတေဆုံးသွားတဲ့သူတွေနဲ့ပတ်သက်ပြီးတော့ရောမန္တလေးမြို့ကမြို့ကလူထုတွေအနေနဲ့ဘာလို့စီစဉ်ထားလဲဘယ်လိုလုပ်ပေးသွားဖို့စီစဉ်ရှိပါလဲ
ဟုတ်ကဲ့ခင်ဗျာအဲဒီလူအေးအများစုကလူငယ်တွေပါပဲခင်ဗျာအားလုံးကပဲကျွန်တော်တို့တယောက်ဆိုရင်အသက်10ကျော်သက်နောက်တစ်ယောက်ကအသက်30ကျော်ပေါ့နော်အားလုံးကတကယ်တာမန်ပြည်သူလူထုတွေပဲဖြစ်တယ်ဒီနေ့ဆိုကျွန်တော်တို့လူထုသိမ့်နေချင်တဲ့လူလူကြီးကသူတို့ကိုလေးစားဂုဏ်ပြုသောအဖြစ်ဒီအာဇာနည်သူတွေကောင်းတွေအတွက်ပေါ့နော်ဒီဝန်နေတောင်းဂုဏ်ပြုချောင်းကိုကျွန်တော်တို့ဒီ10မိနစ်ငိမ့်သက်ဂုဏ်ပြုခဲ့ပါတယ်နောက်တော့ဒီမိသားစုဝင်တွေကိုချင်တဲ့မိသားစုဝင်တွေကိုကျွန်တော်တို့လည်းတန်နေတဲ့မြတ်ဒီထောက်ပံ့ကူညီဖို့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာဒီကူညီတဲ့ဆောင်ရွက်ချက်တွေကျွန်တော်တို့ဆောင်ရွက်နေပါတယ်ခင်ဗျာကျွန်တော်တို့အနေနဲ့အဓိကပြောဆိုတာကဒီစစ်အာဏာသိမ်းအုပ်စုကကျွန်တော်တို့ကိုဘယ်လောက်ပဲအကြမ်းဖက်ဒီဖြစ်စီကျွန်တော်တို့ကဒီဓမ္မနဲ့အာဓမ္မအကြောင်းမှာလုံးဝကြားနေမှာမဟုတ်ဘူးလုံးဝတုံ့ဆုပ်သွားမှာမဟုတ်ဘူးဒီအာဏာသိမ်းနဲ့အာဓမ္မလိုရက်ကိုကျွန်တော်တို့လူထုတရလုံးဝညီညွတ်ညွတ်တညီညွတ်တွေဆက်လက်ပြီးတော့အကြမ်းဖက်ဆက်လက်ပြီးတော့တုံ့ပြန်သွားကြမယ်ဆက်လက်အန်တုသွားကြမယ်ဆက်လက်ရေးဆိုင်သွားကြမယ်ဆိုတဲ့ဂတိသစ္စာတန်ဋိဌာန်ကိုပဲကျွန်တော်အနေနဲ့ပြောဆိုပါတယ်ခင်ဗျ
ဆန္ဒပြတဲ့သူတွေကိုအာဏာပိုင်တွေဘက်ကမနေ့ကအကြမ်းဖက်ဖြိုခွင်းခဲ့တာနဲ့ပတ်သက်ပြီးတော့လဲ88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းခေါင်းဆောင်ကိုမင်းကိုနိုင်ကဒီနေ့မှအခုလို့ပြောလိုက်ပါတယ
်ဒီကြီးမှာပြစ်မိတ်ပေးတာဘသူပဲဖြစ်ဖြစ်စစ်ကောင်စီကတာမူလနော်သူသာတာဝန်ရှိဆုံးနော်ဒါကြောင့်မလို့ဒီစစ်ကောင်စီနဲ့ပူးပေါင်းတဲ့လူတွေအားလုံးကတာဝန်ရှိတယ်တာဝန်ယူကြရတယ်ဒါကြောင့်မလို့ယုံတက်နေတဲ့ဆိုတဲ့လူတွေကဒီစစ်ကောင်စီကိုပူးပေါင်းတာပဲယုံမတက်ဘူးဆိုတဲ့လူတွေကဒီစစ်ကောင်စီကိုစန့်ကျင်တာပဲ
Thank you.
ဒါကမှတော့ဆန္ဒပြတဲ့သူတွေဟာလဲတန်းမီနီဘုံပါဝင်တချို့နေရာတွေမှာစူဝေးဆန္ဒပြခဲ့ကြပါတယ်။လဲတန်းကဒီနေ့ဆန္ဒပြပွဲအတွင်းမှာတော့ဆန္ဒပြတဲ့သူတွေဟာမနေ့ကရဲနဲ့စစ်တပ်ကပြစ်ခတ်လို့တည်ဆုံသွားခဲ့တဲ့သူ3ယောက်ကိုရည်စူးပြီးဆန္ဒပြပွဲမတိုင်ခင်မှာ3မိနစ်ငြိမ်သက်ဝင်ပြီးခဲ့ကြပါတယ်။သာပြန်ပေါင်းတဲ့ကြီးတဲ့ဆန္ဒပြတဲ့သူတွေဟာခေလန်းလန်းစုံနဲ့ဘုံကျော်တရာအောက်ဒီမှာချွေးကျော်တန်းဒီအော်ဟစ်လက်သုံးချောင်းထောင်ပြီးတော့ညဉ့်ဉန်းစွာတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဒါပြင်မနက်ဖြန်22ရက်နေ့လ2021နေ့မှာတော့နှစ်ငါးလုံးအထိမ့်မတ်ဖြစ်တဲ့ရန်ကုန်တစ်မြို့လုံးအနက်ဝန်ထမ်းတွေအလုံးမဆွေး CDM လို့ရှောင်းမှုပါဝင်ဆန္ဒပြပွဲတွေအကြီးအကျယ်လှုပ်ဖို့အတွက်လည်းသပိတ်ကော်မတီတွေကတောင်းဆိုထားပါတယ်။မုံရမြို့မှာတော့ဤပညာတက်ကသူចောင်းသားတွေပါဝင်ဆန္ဒပြတဲ့ပြည်သူတွေဟာဘုဒ္ဓလန်းတိုင်းခြိတက်ခဲ့ကြပြီးတော့မြို့တွင်းမှာလှည့်လည်ဆန္ဒပြကြကြပါတယ်။ကျွန်တော်တို့
လည်းအားနာပါတယ်၄ချက်နဲ့ဖြစ်တယ်။အဲ့တော့ကျွန်တော်တို့လည်းအားနာနိုင်ကြတယ်။သူရောက်ပြပြပြီးတော
့ဒါပေမဲ့ရဲတပ်ဖွဲ့ဘက်ကစံစူးကြိုးတွေလမ်းတွေကိုပိတ်ဆို့တားဆီးခဲ့ပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့အရှိမတိုးနောက်မဆုတ်ဖြစ်ခဲ့တာတွေလည်းရှိခဲ့ပါတယ်။နောက်ပိုင်းမှာတော့ဆန္ဒပြတဲ့သူတွေဟာလာရလန်းတိုင်းနောက်ကျောင်းပြန်ပြီးတော့ခြိတက်သွားခဲ့ပါတယ်။ကျင်းပြင်းနဲ့မြောက်ရီမျိုးပေါ်မှာဆိုရင်လဲဆင်အာနာသိမ့်မှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့မှာဖြစ်ပွားခဲ့ပြီးတော့လူဦးရေတောင်းတဲ့ချီပါဝင်ရတယ်လို့သိရပါတယ
်
ဆန္ဒပြတဲ့သပိတ်စစ်ကြောင်းကိုရဲနဲ့တပ်တွေကမြောက်ရီမျိုးထဲမှာလမ်းပိတ်ပြီးတားဖို့ကြိုးစားခဲ့တာကြောင့်ဆန္ဒပြတဲ့သူတွေနဲ့စကားချေတင်ဖြစ်ခဲ့တာတွေရှိခဲ့ပေမဲ့လဲနောက်ပိုင်းမှာတော့ပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်ရောက်ရီမျိုးကဒီနေ့ဆန္ဒပြပွဲကိုတော့ခရင်အမျိုးသားလက်နက်ခိုင်အဖွဲ့ဖြစ်တဲ့ KNU ကလိုက်ပြီးတော့လုံခြုံရေးယူပေးတယ်လို့သိရပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ